2023ခုနှစ်နှစ်စပိုင်းကစပြီးဒေါက်ဆန်းစုကြည်ဟာ2012ဂျားဖြတ်ရွေးကောက်ပွဲကတဆင့်လွှတ်တော်ထဲဝင်ရောက်လာခဲ့တဲ့အတွက်မြန်မာနိုင်ငံရေးမှာတိသာထင်ရှားတဲ့အပြောင်းအလဲဖြစ်ခဲ့တဲ့နှစ်လို့ပြောကြပါတယ်။ဒေါက်ဆန်းစုကြည်လွှတ်တော်တွင်ဝင်ရောက်ပြီးနောက်ပိုင်းမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးကိုနိုင်ငံတကာအသိအဝိုင်းကအတိမတ်ပြုလာတာတွေကလည်းပုံမှန်မြန်ဆန်လာတဲ့နှစ်လို့သတိထားမိကြပါတယ်။ဒေါက်ဆန်းစုကြည်ဟာလွှတ်တော်အတွင်းမှာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ခဲ့သလိုအစိုးရနဲ့ဒေသခံတွေအကြားအချိန်တော်ကြာလက်ခဲတလဲလဲဖြစ်ခဲ့တဲ့လက်ဖရောင်းတောင်ကျင်းနီစီမံကိန်းဖြည့်ရှင်းနိုင်ဖို့စုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖြစ်လဲကြားဖြတ်ဆောင်ရွက်ခဲ့ပါတယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အကြံပြုချက်အတိုင်းဝမ်ပောင်ကုမ္ပဏီအစိုးရနဲ့ဥပိုင်တို့အကြားစာချုပ်အသစ်ပြန်လည်ချုပ်ဆိုနိုင်ခဲ့တယ်လို့မြေယာကျော်ကြီးကိုကာလပေါက်ဈေးတွေနဲ့ရော်ကြီးပေးနိုင်ခဲ့တာတွေအပြင်အဲ့ဒီလက်ဘရောင်းတောင်ဒေသဖွံ့ဖြိုးရေးအတွက်လည်းအစိုးရနဲ့ဝမ်ပောင်ကုမ္ပဏီတို့ကတာဝန်ယူဆောင်ရွက်ပေးတဲ့အထိရောက်ခဲ့ပါတယ်။သို့တော်လည်းကော်မရှင်အစီရင်ခံစာကိုဒေသခံအချို့ကနားမလည်နိုင်ပေမဲ့စီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးကိုသာတောင်းဆိုခဲ့ကြပါဗျ။ကော်မရှင်ရဲ့အစီရင်ခံစာထွက်ရှိပြီးရပိုင်းတွင်မှာပဲဒေါက်ဆန်းစုကြည်ဟာမြေယာဆုံးရှုံးခဲ့တဲ့လက်ဘရောင်းတောင်ဒေသခံတောင်သူလယ်သမားတွေနဲ့တွေ့ဆုံပြီးရှင်းပြခဲ့ပါဗျ။ဒေသခံတွေနဲ့တွေ့ဆုံပြီးမုံရွာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့ပါဗျ
။ဒီကော်မရှင်ရဲ့စီရင်ချက်ဟာအမေမှတ်ကနေထင်လို့အကောင်းဆုံးထင်လို့ခြားရစီပဲ။အဲ့ဒီဟာကိုအမိတာဝန်ယူတယ်ခေါင်းခံဒီကိစ္စကိုသဘောမတူဘူးဆိုလို့ရှိရင်လည်းသဘောမတူပိုင်ခွင့်ရှိတယ်အတင်းကျသဘောတူရမယ်လို့ဘယ်သူမှပြောလို့မရဘူးအဲ့ဒါနိုင်ငံရေးလှုပ်တာဆိုတာအရင်ကအစတည်းကပြောတယ်ကိုမှန်းနဲ့ထင်တာလှုပ်လို့ရှိရင်အမုန်းခံရရမယ်အမုန်းမခံရင်လို့ရှိရင်နိုင်ငံရေးမလှုပ်နဲ့နိုင်ငံရေးဆိုတာအချစ်ခံခြင်းလို့လုပ်နေတာမဟုတ်ဘူးအချစ်ခံခြင်းလို့လုပ်တယ်ဆိုတာနိုင်ငံရေးမဟုတ်တော့ဘူးဒါဇက်ကနေတာပဲအန်တီတို့မှဇက်ကကိုအချိန်လည်းမရှိဘူး
2023ခုနှစ်ဟာမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပုံမှန်ပြန်ဖြစ်လာပြီးကမ္ဘာ့ဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အပြင် EU ဥရောပသမဂ္ဂနိုင်ငံတွေရဲ့အတိမတ်ပြုမှုကိုလည်းတိတိတတ်တာရလာတဲ့နှစ်ဖြစ်ပါတယ်။နိုင်ငံတကာနဲ့အဖွဲ့အစည်းတွေဘက်ကမြန်မာနိုင်ငံရဲ့အပြောင်းအလဲကိုအတိမတ်ပြုလာတဲ့အနေနဲ့အရင်ကကန့်သတ်ချက်တွေကိုပယ်ဖျက်ပြီးအကူအညီတွေပြန်လည်အစပြုပေးခဲ့တဲ့နှစ်လည်းဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတကာနဲ့ဆက်ဆံရေးတွေပြန်လည်ကောင်းမွန်လာတာဟာအစိုးရရဲ့ကြိုးပမ်းမှုတွေအပြင်ဒေါက်တာဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေကလည်းအထင်ရှားရှိခဲ့တဲ့နှစ်ဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ဟာ2023ခုနှစ်တွင်အမေရိကန်၊ဂျပန်၊ဥရောပသမဂ္ဂအဖွဲ့၊ဗြိတိန်၊ထိုင်းနိုင်ငံ၊စင်ကာပူနိုင်ငံတွေကိုသွားရောက်ခဲ့ပြီးမြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့လက်တလောတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေအတွက်လိုအပ်ချက်တွေကိုနိုင်ငံတကာမှလိုက်လံဆွေးနွေးခဲ့ပါတယ်။အဲ့ဒီအထဲမှာအထင်ကြီးရနှစ်ချက်ကတော့မြန်မာနိုင်ငံရဲ့အပြောင်းလဲတွေမှာတရားဥပဒေစိုးမိုးမှုအားနည်းနေတာတွေကိုထောက်ပြဆွေးနွေးခဲ့သလို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီနိုင်ငံဖြစ်ရည်တည်နိုင်ဖို့လိုအပ်ချက်ဖြစ်တယ်ဆိုတဲ့အကြောင်းနိုင်ငံတကာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာမကြာခဏဆိုသလိုပြောခဲ့ပါတယ်ဒေါက်ဆန်းစုကြည်ဟာသူသွားရောက်ခဲ့တဲ့နိုင်ငံတိုင်းလူလူမှာအကြောင်းမျိုးမျိုးနဲ့ရောက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသားမိသားစုတွေနဲ့တွေ့ဆုံခဲ့ပြီးတိလူဓာတွေကိုအမြဲရှင်းပြလေးရှိခဲ့ပါတယ်။စင်ကာပူနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံမိသားစု 3,000 ကျော်နဲ့တွေ့ဆုံပွဲမိကုံးမှာ2008ဖွဲ့စည်းပုံနဲ့ဆိုရင်ဒီမိုကရေစီနိုင်ငံဖြစ်မြောက်ဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်
။အခုကျမတို့နိုင်ငံမှာရှိနေတဲ့ဖွဲ့စည်းပုံခြေကဥပဒေကကျမတို့ပြည်သူကရွေးချယ်ခဲ့တဲ့ကိုယ်စားလှယ်တွေမဖြစ်စလောက်ကလေးနဲ့ဒီအာဏာရှင်အစိုးရကနေပြီးတော့ရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံမျိုးဒါတွေကိုပြုတ်ပြင်ပြောင်းလဲရမယ်ဆိုတာဟာကျမပုံမှန်နေနေပြောလဲပြောရဲတယ်ပြောပိုင်ခွင့်လည်းရှိတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အရင်နှစ်တုန်းကဂျားပြရွေးကောက်ပွဲကိုဝင်တဲ့အခါတုန်းကဒီဟာကျမတို့ရဲ့တရားဝင်မူဝါဒတစ်ခုအနေနဲ့ကျမတို့တိုင်းပြည်တစ်ပြည်လုံးကိုကြေညာပြီးတော့ကျမတို့ဒီဂျားပြရွေးကောက်ပွဲတွေကိုဝင်ခဲ့တာပါကျမတို့နိုင်ငံမှာတရားဥပဒေစိုးမိုးရေးရှိရမယ်ပြည်တွင်းငြိမ်းချမ်းရေးရှိရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဖွဲ့စည်းပုံကအခြေခံဥပဒေပြောင်းလဲမှပထမနှစ်ခုဟာလည်းဖြစ်နိုင်မှာပါ။ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေစိုးမိုးရေးဆိုတာရှိဖို့အင်တာမတ်ခက်ပါလိမ့်မယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျမတို့ပြည်တွင်းငြိမ်းချမ်းရေးဆိုတာရဖို့လည်းအင်တာမတ်ခက်ပါလိမ့်မယ်။ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တကယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်မြောက်ဖို့ဆိုတာလည်းမဖြစ်နိုင်တဲ့ကိစ္စပါလို့ကျမတေချာချာပြောပြရစီ။
2023ခုနှစ်ကုန်ကန်ဒီလပိုင်းတွေမှာတော့ဒေါက်ဆန်းစုကြည်ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မလားအသစ်ပြန်ရေးဆွဲမလားဆိုတဲ့အပေါ်လူထုသဘောထားတွေကိုရယူနိုင်ဖို့နေပြည်တော်ကော်မှုတာယာဝတီရန်ကုန်စတဲ့မြို့တွေမှာနေလှည့်ပြီးဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်
။ကျမတို့နိုင်ငံလူနိုင်ငံသားတွေဖွဲ့စည်းပုံအခြေခံဥပဒေရဲ့အရေးအာဝါဒအောက်မှာအေးချမ်းချမ်းနိုင်နိုင်ဖို့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့ပြောင်းမှာပဲဖြစ်ပါလိမ့်မယ်။
အင်းကြောင့်ကောက်ွယ်မှုမပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာနိုင်ငံကိုအကျိုးမပြုဘဲနဲ့နိုင်ငံကိုနစ်နာစေမှာဖြစ်ပါတယ်။ကော်မှုမျိုးနယ်မှာကျင်းပခဲ့တဲ့2018ဖွဲ့စည်းပုံကိုပြင်မလားအသိရေးမလားဆန္ဒကောက်ခံပွဲမှာတောင်းဆန်းစုကြည်ပြောခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီစနစ်ဦးတည်ပြီးသွားမယ်ဆိုရင်
2018年8月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十月，十 ေတဲ့မှာပါနေတဲ့အင်မတန်မှမမျှတာတဲ့ကိစ္စတွေတော့မသိကြအောင်ဆောင်နေတာဟာဒါတော့တိတ်မရောသားဘူးလို့ပဲကျွန်တော်ဒီလိုပဲပြောရအောင်
ဒါအပြင်2008ဖွဲ့စည်းပုံကိုပြင်ဆင်နေတာနဲ့တက်မတော်အပေါ်ထားရှိတဲ့သဘောထားကိုအခုလိုပြောကြခဲ့ပါတယ်
။ကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်က1988ခုနှစ်စပြီးဖွဲ့ကလေးကအမျိုးသားရင်ကြားစည်ရေးကိုဥတည်မယ်ဆိုပြီးတော့ကျမတို့လုပ်ခဲ့တာ။ဒီတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအမျိုးသားရင်ကြားစည်ရေးကိုခြိမ်းခြောက်စေတယ်လို့ကျမတင်ပြကြတယ်။ဘာဖြစ်လို့ခြိမ်းခြောက်စေလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေဟာတနည်းအားဖြင့်ပြောရမယ်ဆိုရင်ပြည်သူတွေနဲ့တမန်တော်ကြားမှာစိတ်ဝိကွဲအောင်လို့ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလို့ပဲပြောပြချင်ပါတယ်
2008ဖွဲ့စည်းပုံနဲ့သာ2015ရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ဒေါက်ဆန်းစုကြည်ကတာယာဝတီမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးလူမှုဆန္ဒခန့်ခွဲမှာပြောခဲ့ပါတယ်ခင်ဗျာ